အမေရိကန်ပြည်တော်စုမှရောက်ရှိနေကြတဲ့ကရင်တိုင်းသားတွေကမနေ့ကဝါရှင်တန်ဒီစီမှာရှိတဲ့လွှတ်တော်အဆောက်အဦရဲ့ရှေ့မှာစုယုံကြပြီးတော့မြန်မာနိုင်ငံအတွင်းလူနည်းစုတိုင်းသားတွေပေါ်လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေပြုလုပ်နေတာကိုအမေရိကန်အစိုးရကအကာအကွယ်ပေးဖို့နောက်ပြီးတော့ပြည်ပြင်ပြောင်းလဲရေးတွေမှာအလုံးပါဝင်ကူညီဖို့အကြောင်းအရာတွေကိုဆန္ဒထုတ်ဖော်တောင်းဆိုခဲ့ကြပါတယ်။ကိုယ်တိုင်သွားရောက်ပြီးတော့သတင်းယူခဲ့တဲ့ VOA ဝိုင်းတော်သူရှားဖောင်ကပြောပြပေးပါလိမ့်မယ်ခင်ဗျာ။
မြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်ကအခြေအနေတွေကိုနိုင်ငံတကာကအာရုံစိုက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုမှရောက်ရှိနေထိုင်ကြတဲ့ကရင်တိုင်းရင်းသားထောင်နဲ့ချီမြို့တော်ဝါရှင်တန်ဒီစီမှာစုယုံပွဲပြုလုပ်ခဲ့ကြပြီးကရင်ပြည်နယ်ကလူခွင့်ရချိုးဖောက်မှုအခြေအနေတွေကိုမိမောင်းထိုးပြခဲ့ပါတယ်။ကရင်တိုင်းရင်းသားတွေအပါအဝင်မြန်မာနိုင်ငံအတွင်းမှာရှိနေတဲ့တိုင်းရင်းသားတွေအားလုံးကိုလူမျိုးတုံးတက်ဖြတ်မှုနဲ့လူမျိုးစုလိုက်တုတ်တင်ရှင်းလင်းမှုတွေကနေအမေရိကန်အစိုးရကအကာအကွယ်ပေးပြီးဆက်လက်ထောက်ပံ့ကူညီပေးသွားဖို့တောင်းဆိုတဲ့အနေနဲ့အခုလိုလာရောက်စုယုံကြတာဖြစ်တယ်လို့စုယုံပွဲဖြစ်မြောက်ရေးအတွက်ဦးဆောင်စီစဉ်နေသူတွေထက်ကတူဖြစ်တဲ့ Morrison Johnny ကပြောပါတယ်။
တို့ကဒီမှာဒီနေ့ဒီမှာကျွန်တော်လာတာကတော့ကျွန်တော်တို့ဟိုဆောင်ဆန္ဒပြတာမဟုတ်ဘူး။လာပြီးတော့ supporting လုပ်တာဟို advocacy လုပ်တယ်ဆိုတော့လူတွေပေးသိချင်တယ်ကျွန်တော်တို့ be a part of this society ပေါ့နော်။ကျွန်တော်ဘာဖြစ်လဲဆိုတော့ Peace City က68နှစ်ကြာမှာသိနေချေတော့ကျွန်တော်မြန်မာပြည်သားတွေကတခြားနိုင်ငံမှာကြုံဘဝနဲ့အသက်ရှင်နေရတယ်တချို့ဆိုအသက်တွေဆုံးရှုံးနေဘာမှမရပဲねဒါကဒီလိုကျွန်တော်ဆက်နေလို့မရတော့အစိုးရမှအများကြီးတာဝန်ရှိတယ်ကျွန်တော်အစိုးရယူပဲကျွန်တော်ဖိရောမပြောကျွန်တော်တို့ကိုယ်တိုင်မှလည်းတာဝန်ရှိတဲ့အတွက်ကြောင့်ကျွန်တော်လာရချင်းဖြစ်ပါတယ်
ပြင်တိုင်းသားတွေအများစုနေထိုင်တဲ့မြန်မာနိုင်ငံအရှိတ်ချင်းကအခြေအနေနဲ့ပတ်သက်လို့တော့မနီဆိုတာကရင်အဖွဲ့အစည်းရဲ့ project manager လည်းဖြစ်တဲ့ Morrison Johnny ကအခုလိုပြောပါတယ်
အရှိတ်ကအချမ်းကတော့အခြေအနေကတော်တော်ဆိုးပါတယ်။ဘာဖြစ်လဲဆိုတော့စားစရာမရှိဘူး၊ဆေးဝါးတွေမရှိဘူး၊လူတွေပြားတယ်။မနေ့ပြန်အတွက်တို့နေရာမရှိဘူး။ဆိုလိုချင်တာကတော်တော်ဆိုးရင်စရာကောင်းပါတယ်။လူတွေကဒါတွေကိုမေ့ပျောက်နေတဲ့အတွက်ကြောင့်ကျွန်တော်ဒီကနေ့လာပြီးတော့ပြောရချင်းဖြစ်ပါတယ်
။အမေရိကန်အစိုးရကိုအကူအညီတောင်းဆိုဖို့တခုထက်အတွက်အခုလိုလာပြီးစုယုံကြတာမဟုတ်ကြောင်းမြန်မာနိုင်ငံပြုပြင်ပြောင်းလဲရေးအတွက်အားလုံးအတူတကွအပါအဝင်ကူညီကြဖို့လိုတဲ့ဆိုတာကိုပြသတဲ့အနေနဲ့လာရောက်စုယုံကြတာဖြစ်တယ်လို့လည်းသူကဆိုပါတယ်။မြန်မာနိုင်ငံအနောက်ဘက်ရခိုင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ဗတိပခါတွေကြောင့်ထွက်ပြေးတိတ်ဆောင်ကြတဲ့လူတွေနဲ့ပတ်သက်ပြီးတော့လည်းမြန်မာပြည်ဒီမိုကရေစီအရေးမှာပါဝင်လှုပ်ရှားသူလည်းဖြစ်စုယုံပွဲကိုစီစဉ်တဲ့သူတွေထက်ကတူလည်းဖြစ်တဲ့ Stephanie Drake ကအခုလိုပြောပါတယ
် Everyone here thinks that what's happening to the Rohingya is horrible.
လူကြီးကဒုက္ခတွေတွေကြုံနေရတဲ့အဖြစ်ပြက်တွေကတိတ်ကိုဆိုးရတယ်လို့ကျွန်မမြင်ပါတယ်ကျွန်မတို့သူတို့နဲ့အတူသွေးစည်းညီညွတ်မှုကိုပြပါတယ်အခုဆန္ဒပြတဲ့သူတွေဟာပြီးခဲ့တဲ့ဆယ်စုနှစ်တည်းအတွင်းကရင်ရှမ်းအနေနဲ့မြမပြည်တလွားကလူပေါင်းစုံပေါ်ကျူးလွန်ခဲ့တဲ့ရာဇဝတ်မှုတွေကြောင့်ထုတ်ဖော်ပြောဆိုပါတယ်သူတို့အတိုင်းဝိုင်းသူတို့လူမျိုးအတွက်တည်းမကပါဘူးမြမနိုင်ငံအတွင်းတခြားဒေသကလူတွေကြုံရတဲ့အခြေအနေကိုပါပြောဆိုတာပါအိုးရင်ဆုံခွာခဲ့ရသူနေရက်ကအနှင်ခံရသူအလုံးအတွက်သူတို့ရက်တီပြကြတာပါ
ဒီစုရုံပွဲပြီးရင်တော့ပွဲစီစဉ်တဲ့တာဝန်ရှိသူတချို့အမေရိကန်လွှတ်တော်ကိုသွားပြီးဒုက္ခသည်ရေးဆိုင်ရာအစိုးရတာဝန်ရှိသူတွေနဲ့တွေ့ဆုံဖို့ရှိပြီးမြန်မာစစ်တပ်ပေါ်ဒဏ်ခပိတ်ဆို့မှုတွေပြန်ပြီးချမှတ်ဖို့တောင်းဆိုသွားဖို့ရှိတယ်လို့လည်း Stephanie Drake ကပြောပါတယ်။မြောက်ကယ်ရိုလိုင်းနာပြည်နယ်ကနေပြီးတော့ဒီစုရုံပွဲကိုတက်ရောက်လာတဲ့ကိုအာကီကတော့ဒူတီပွဲကိုတက်ရောက်လာရတဲ့အပေါ်ဂုဏ်ယူမိကြောင်းအခုလိုပြောပါတယ်
။တိုင်းရင်းသားအားလုံးရဲ့ကိုယ်စီလှယ်ပေါ်ကျွန်တော်တို့လာတာကျွန်တော်ရဲ့အားလုံးအခုရဲတန်းတူရအောင်ကျွန်တော်တို့ဒီညီမချင်းရလာခဲ့တာပေါ့
အမေရိကန်ပြည်ထောင်စုမှာရောက်ရှိနေထိုင်ကြတဲ့ကရင်တိုင်းရင်းသားဦးရေ9000လောက်ရှိတယ်လို့စီယုံပွဲစီစဉ်သူတွေကပြောပါတယ်ဝါရှင်တန်ဒီစီမှာလာရောက်စီယုံကြတဲ့ကရင်တိုင်းရင်းသားတွေနဲ့တသားတည်းရှိကြောင်းပြသတဲ့အနေနဲ့မနေ့နိုဝင်ဘာလ6ရက်နေ့မှာအမေရိကန်ပြည်ထောင်စုအနောက်အလယ်ပိုင်းနီဘရက်စကာမှာလည်းကရင်တိုင်းရင်းသားတွေရာနဲ့ချီစုယုံခဲ့ကြတယ်လို့ကဘာတဝမ်းမှာရှိကြတဲ့ကရင်တိုင်းရင်းသားတွေကလည်းလူမှုကွန်ရက်ဘဝကနေတဆင့်ဒီစီယုံပွဲနဲ့တသားတည်းရှိကြောင်းမတ်ချက်တွေနဲ့အတူဓာတ်ပုံတွေရေးသားမျှဝေခဲ့ကြပါတယ်ရှင်